စကိုင်းတိုင်းကလေးဝမြို့သားကိုတန်းထက်စွာခုချိန်မှာရန်ကုန်မြို့တကုံတက္ကသိုလ်မှာဥပဒေဘာသာရပ်ကိုအဝေးအသင့်တင်ယူနေတဲ့ကျောင်းသားတစ်ယောက်ဖြစ်ပါတယ်။သူဟာဘာကသာများအဖွဲ့ချုပ်ဝင်တူဦးလည်းဖြစ်ပြီးဒီတစ်ပတ်အစီအစဉ်အတွက်စကားပြောပြတဲ့အခါမှာစာဖတ်ဝါသနာပါတဲ့လူငယ်တစ်ယောက်ဖြစ်နေတာသိလိုက်ရပါတယ်။သူစာဖတ်ဝါသနာပါလာတာဟာအမေဖြစ်သူရဲ့ပြုစုပျိုးထောင်မှုကြောင့်လို့ကိုတန်းထက်စွာကသူ့ငယ်ဘဝကိုအခုလိုပြောပြပါတယ်။
ဘာမှဆိုရရင်မိဘရဲ့ပိုင်းတော့စာပြေအောင်လုပ်လို့တချို့နာမည်ကြီးရဲ့ဘိုင်းဆက်အကောင်များတွင်းနေရပါတယ်။တရားဝင်ပုံမြင်လေးပေါ့။ကျွန်တော်ရဲ့အကြောင်းပြောမယ်ဆိုရင်ငွေတော့ကမင်းရဲ့ကျွန်တော်ကိုညာလိုက်ညာလိုက်တရားဝင်ပုံမြင်လေးပြောပြရတယ်ပေါ့။950မိဘတော်တွေကဖြစ်ဖြစ်အကြီးဆယ်ဝယ်လေးကတော့ဆက်နေတော့တချို့သက်ပေါ်မဲ့ရပုံမြင်လေးတွေကျိုးရပုံမြင်လေးတွေသူပြောပြတယ်။နှစ်တန်းလောက်မှလည်းကိုယ်ကဆက်ချစ်စိတ်ကရှိလာတယ်။ဆက်ချစ်လို့ရှိလာပြီးတော့ကိုယ့်အောင်ပုံမြင်မှာကနုံးစာအုပ်တွေပုံမြင်စာအုပ်တွေကျွန်တော်ရှာဖတ်တတ်လာတယ်။ပြီးတော့အမေကိုယ်ကလည်းဒီလိုသောဖိုးလေးကိုမင်းမဆန်အောင်မင်းကမင်းမိပေးပြီးတော့မိုးဘိုးတဲရနေပြီးတော့တက်တက်အဲ့ဟောင်းသောဖိုးအမေကရှင်းပေးရဲ့ပေါ့ဒီလိုမျိုးအမေကလည်းနေအောင်မြှောက်ပေးတယ်ငယ်ကတော့ဆိုရင်ကျွန်တော်တို့ဘာလုပ်ရလဲဆိုတော့အမေကကျွန်တော်ရဲ့အမိုင်းကဝေးရဲ့အခင်းကိုတွားပြီးတော့တောင်းတော့ခူရဲပြီးတော့ဒီမျိုးဝမ်းကိုနှုတ်ပါတယ်မို့ပြီးတော့ရေချီးတွေပါးခြီးခါပြီးတော့ခါကျဖုံးတွေပါးခြီးခါပြီးတော့ပါပြီးတော့ကြီးစင်းကြီးစင်းပြီးအဲ့ဟောင်းပေါင်းတင်ပြီးတော့အိမ်ကိုပြန်တင်လာဒီလိုမျိုးပေါ့ကျွန်တော်အိမ်ပြန်ရောက်လို့ရှိရင်ည7:00လောက်မှပြန်ရောက်ကြတယ်အမေကကျွန်တော်ဆိုပြီးအမေကဘာလို့အများအိတ်ခံနေဆိုရင်နော်ဘုံကြီးနေပြောပြဒါပထမလို့ရှိရပေါ့ကျွန်တော်ဒီမိဘကြီးပိုင်းရနေပြီးတော့ဒီလုံးတဲ့အခြေကအခုကလူငယ်အနေနဲ့ကြောက်လေမိဘကလည်းမပြောပြဘူးဆိုရင်တောင်မှဟိုကိုယ့်ဖောင်ကိုပြင်မှာသွားပြီးတော့စီစံရှာပွေပြီးတော့စားရီပိုင်းဖတ်တင်နေတချို့ကြီးကဒီမြန်မာလူငယ်တော်များကတော့စားဖတ်မှာတော်တော်ပြင်းရတယ်စားလည်းမဖတ်ကြအောင်နောက်တစ်ခုကစားနေပြီးတော့ဒီကနေ့တူးကြီးကဘာနဲ့တူပါသူလည်းမသိဘူးမဖတ်ကြအောင်နောက်ဒီအဖွဲ့ကြီးကတော့လည်းဟိုပညာနဲ့ပတ်သက်လို့အသိပညာရရှိတဲ့ဇုံတွေအတိုင်းအတာတစ်ခုတည်းရှိတဲ့အတွက်ဒီစာဖတ်တဲ့လူတွေတော့များကိုကလေးငယ်တွေပဲဖြစ်ဖြစ်လူငယ်တွေလည်းဘာမျိုးဖြစ်ဖြစ်ပြီးတော့အထင်ကြီးကြောက်ပေါ့
သူအထက်တန်းကျောင်းသားဘဝရောက်တဲ့အခါမှာလည်းဆရာကောင်းတွေနဲ့တွေ့ပြီးမြမသမိုင်းဖြစ်ရမှန်တွေသိကြရတယ်လို့နိုင်ငံရေးမှာလည်းစိတ်ဝင်စားလာတယ်လို့ကိုတန့်ထဲစော်ကပြောပြပါတယ
်ကျွန်တော်ကိုရန်ဆယ်တန်းနှစ်နှစ်မှာနေတာဖုန်းကြောင်းရဲ့ဖုန်းကြောင်းမှာကျွန်တော်နေခဲ့တယ်ပေါ့နေခဲ့တဲ့အချိန်မှာနေတာဆရာတော်ပေါ့အရမန်သမီးကသူရဲ့နောက်ဒီကျွန်တော်ဆရာအောင်ဆန်းကြီးဆိုတဲ့ဆရာကိုသူတို့ကနေနေပတ်တယ်လို့ခေါင်းဆောင်တွေကြောင်းလို့ဒီ88အကြောင်းတို့အာဇာနည်မျိုးတို့ဒီနေ့မှာသူတို့ကအထိမ့်မှတ်ပေါ်ကြီးပါလို့ပြီးတော့စကားတွေပါပြောပြီးရဲ့ပေါ့အဲ့ဒီမှာကျွန်တော်မတရားတဲ့ဟာတွေကိုကျွန်တော်ပြန်ကြားရတဲ့ခါမှာဒီဟာကိုကျွန်တော်ဒီအရဟောင်းအောက်ခံရတယ်ပေါ့ဒီဟောင်းမတင်တယ်ဦးလည်းတော့ပြင်မလို့စိတ်မျိုးလေးကျွန်တော်ဝင်လာတယ်ပေါ့ပြန်လည်းပြီးတော့ရောမုထုဆောင်လေးဆောင်းနိုင်ငံရေးနဲ့ပတ်သက်တဲ့ဆောင်းလေးမင်းမင်းပါဖတ်ဖြစ်တယ်ပြီးတော့ဆောင်းပါးတွေပါဖတ်ဖြစ်တယ်ပေါ့အဲဆောင်းပါးဖတ်ဖြစ်တဲ့ချိန်မှာဟိုတော့လုတ်ခဲ့တဲ့ဒီသာသနာ့ဒီလုတ်ခဲ့တဲ့နိုင်ငံမနက်ကနေဘာလဲသူရဲ့အသိဉာဏ်ကိုရေးထားတာသူတို့ရဲ့ချက်တန်းရဲ့တမိုင်းချက်တန်းကိုရေးထားတာတွေနောက်မုထုရေးမှာဆိုရင်ဒီရန်ကုန်တက္ကသိုလ်ရဲ့ကျောင်းသားတမကရဲ့ကျောင်းတော့တက္ကသိုလ်ရဲ့ဒီညာကြောင့်ဝင်ကြောင်ရေးထားမှာတော်တော်အားကြပြီးတော့ဒီကျွန်တော်တို့ဒီလိုအခြေအနေမျိုးကြီးပြန်လို့ရင်တော့ဒီလိုအမျိုးကျွန်တော်နိုင်ငံရေးလို့ကဝါနာပါလာတယ်ပေါ့
တက္ကသိုလ်မှာဥပဒေဘာသာရပ်ကိုဘာကြောင့်တင်ယူနေတာလဲဆိုတော့သူ့ရည်ရွယ်ချက်ကိုပြောပြတာကဒီလိုပ
ါကျွန်တော်ဥပဒေစပြီးရှိရဲ့ရှိရဲ့ရကြတာဥပဒေရှိနေတဲ့အသက်ညာမျိုးကိုကျွန်တော်တွားနေတယ်ဥပဒေကိုပြင်ဆင်တာအဖြစ်ဖြစ်ရေးဆွဲတာလို့ဖြစ်ဒီဟာမျိုးကိုဥပဒေညာရှင်ပိုင်းတွေကိုကျွန်တော်တွားနေတာပြတော့အပြည့်အဟာတော့ကျွန်တော်ကဘာကြပြည့်ချင်းရှောက်ဥပဒေညာဆိုတာကိုကျွန်တော်ကိုယ်ကနောက်ဘက်မှာဆောက်ဖက်တဲ့ချိန်မှာဒီကက်ဆူရဲ့မိန်ကိုကျွန်တော်စပြီးဖတ်ကြည့်ရဖတ်နေတဲ့ချိန်မှာကက်ဆူဆိုတဲ့လူပြန်ပါဘာတစ္စတာဆူရကိုကိုယ့်ဘက်ကလူများမရှိဘူးနဲ့တွားပြီးတော့တိုက်တယ်တိုက်ပြီးရှိရင်ဒီဘာတစ္စတာဆူရသူ့ကိုတရားပြန်ဆိုတဲ့ခါမှာသူရဲဝင်ရှောင်းလဲချစ်ပြီးတယ်ပြီးတော့ပါတီစတာဆူရောကသူကတရားပြန်ဆိုင်နိုင်တဲ့ပုံစံမျိုးရှောင်းလဲချစ်ပြီးတာမျိုးသဘောအရင်းကြတာပေါ့အခုကကျတော့ဘာကြောင့်ဒီလိုမျိုးတောင်းရလဲဆိုတော့ကျွန်တော်မြင်ပြီးတော့ကြည့်ရရှိမှာကဲဆူကိုင်ကသူကရှင်းပြီဖြစ်နေရောခါကြအောင်အဆင်ရှင်းပြီနိုင်တယ်ကိုလိုက်ချင်တယ်ပေါ့ဆိုမျိုးကျွန်တော်ပုံရံလောက်ပါမယ်ရှင်းကြည့်ရတယ်ပေါ့
သူ့ဘဝနဲ့ပတ်ဝန်းကျင်မှာမတရားမှုဆိုတာကိုဘလိုမျိုးတွေတွေ့ခဲ့ရလဲလို့မေးကြည့်တော့ကိုတန့်ထက်စောကအခုလိုဆိုပါတယ
်။ကျွန်တော်ငွေတော့ဆိုရင်ဒီကျွန်တော်ဇာတိမှာဒီတချို့တော်တဲ့မှာသွားပြီးတော့တက်ခုတ်သွားတယ်တက်ခုတ်သွားပြီးမှနေပြီးအခုခုအံရပြီးတော့ပြဿနာမတတ်နိုင်လို့ဒီလူစိတ်ဝင်သွားတဲ့အချိန်မှာဆရာဝန်ကြီးကဒီမဆိုင်တာမျိုးလိုအဲ့လိုဒီစမကြီးကဒီမဆိုင်တာမျိုးနောက်ဆေးမျိုးလုံးတာမျိုးဒီလိုဟာမျိုးတွေငွေရဲ့ချုပ်နေတယ်ပေါ့ဒီလိုဟာမျိုးတွေလည်းအဲ့လိုအခက်အခဲမျိုးတွေဂျုံသွားတယ်နောက်ဆိုဒီလိုဟာမျိုးတွေကလည်းမခံနိုင်ဘူးပေါ့ ဒါအရှင်းပြောရှင်အစိုးရလုပ်ပြီးရင်ဒီစားရင်မဆိုးရအများကြီးပြက်ကွက်တယ်အဲ့လိုမျိုးကျေဝါနာတို့ကကျွန်တော်တရားစီရင်တဲ့နေရာမှာအချို့အမှုတွေဆင်ပြီးခံချတာမျိုးတွေဒါမျိုးတွေကျုံရတယ်အဲ့ရနေပြီးတော့ဘာမှပြင်းတရားစီရင်စနစ်တွေဒါတွေပါတယ်ဒါတွေကမတရားဘူးပေါ့ဒါတွေကဘယ်လိုခေါ်မလဲအားနည်းသူကိုဖိနှိပ်ပြီးတော့အင်အားကြီးကဟိမ့်မဲ့ပါတဲ့အင်အားမျိုးဖြစ်နေတဲ့ဒါတွေကိုကျွန်တော်ကြောက်နေတယ်ဘယ်လိုဟာမျိုးတွေကမဖြစ်နေသလဲမတရားလာဘူးတည်လာတယ်ပြီးတော့ခါကျဒါတွေကိုတင်ပြီးတော့ကြောက်နေတဲ့စနစ်တွေဝင်လာတယ်ပေါ့
ကိုတန်းထဲဆော်ရဲ့ဇာတိမျိုးဖြစ်တဲ့ကလေးဝမျိုးဟာအိန္ဒိယနိုင်ငံနယ်စပ်နဲ့ဆုံမွေးတော်တဲ့မျိုးလေးတစ်မျိုးဖြစ်ပြီးဖွံ့ဖြိုးမှုနောက်ကျနေတဲ့ဒေသတစ်ခုထဲမှာပါဝင်ပါတယ်။ဒါကြောင့်လူငယ်တွေဟာပညာရေးလိုက်စားအမှန်သိတဲ့သူအနည်းသလိုတချို့ဆိုရင်တဖက်နိုင်ငံကမွေးစည်းဝါးတွေတည်ယူပေးတာမျိုးနဲ့ငွေရှာနေကြတာကလည်းစိတ်မကောင်းစရာအခြေအနေတစ်ခုဖြစ်တယ်လို့ပြောပြပါတယ်
။ကလေးဝမျိုးဟာခေါင်းထဲမျိုးတွေထဲမှာလည်းပါတယ်ပေါ့။အော်ဒီနေ့ရက်ကတော့များကအကြောင်းပြညာကိုစုံစမ်းအရာမတင်ရတာများတယ်ပေါ့တချို့ကတော့လေစင်တဲ့လူကိုယ်ရင်းဓာတ်မှာဒီပါကပညာကြီးကိုထောက်ပေါ်မပေးနိုင်ဘူးပညာကိုစုံစမ်းနိုင်အောင်မတင်ရတာဒီလိုမျိုးကြီးကျွန်သွားတယ်ပေါ့ဒါကလေးကမှဖြစ်နေလက်ရှိအခြေအနေပေါ့နောက်တစ်ခုကတော့ဒီကလေးကမှဘေးတော့ဝင်ကပညာတော့အရင်ကကျင်ကြားရတာဘယ်လိုကြားရလဲဆိုတော့ပညာနဲ့စာပုဒ်ကနေဒီအစီအစဉ်ကိုပြန်ဖြန့်တာပေါ့ဒီလိုမျိုးကြီးတော့ရှိတယ်
လူငယ်တွေကိုဘာတွေလုပ်စေခြင်းလဲတိုင်းပြည်အတွက်ဘယ်လိုဖြစ်စေခြင်းနဲ့ဆန်တော်တွေရှိလဲလို့မေးကြည့်တော့သူက
လူငယ်တွေအတွက်ဆိုတော့ကျွန်တော်ကတော့ပညာရှာဖွေရဲ့လုပ်ကိုတိုင်းနိုင်ငံတဲ့လုပ်စေခြင်းနဲ့ပြီးတော့ဒီကိစ္စတွေကိုစိတ်ဝင်စားနေခြင်းနဲ့ပြီးတော့နိုင်ငံအရေးကိစ္စတွေမှာပြည်ကြောင်းလို့ရှာနေခြင်းနောက်ကဒီလူစုအတုံများစားဝတ်နေပြီးနေခြင်းနဲ့ပေါ့ဒီလိုမျိုးအကြောင်းလေးကျွန်တော်လုပ်ခြင်းနဲ့နောက်တစ်ခုကတော့ကျွန်တော်တယောက်တည်းလုပ်ခြင်းနဲ့အကြောင်းလေးကခေါင်းဆောင်မူပိုင်းအကြောင်းလေးတာမျိုးမဟုတ်ဘူးအောက်ခြေဒီလူစုသမင်းတနဲ့စားရတဲ့ဘဝမျိုးနဲ့စားရတဲ့ဘဝမျိုးနောက်သမင်းကိုတစ်ဆောင်သုံးနေတဲ့ဘဝမျိုးနဲ့ဆောင်သုံးရတဲ့ဘဝမျိုးလူမှုဘဝဖွလုံးနဲ့ဘဝဆုံးနေပြီးအပြောင်းလဲမျိုးလုပ်ချင်နေပေါ့ဒါမြန်မာနိုင်ငံအနေနဲ့ဆိုရင်တော့
ဥပဒေကြောင့်သာကိုတန့်ထက်စွာရဲ့အတွေ့အကြုံစိတ်ကူးနဲ့ဆန္ဒတွေနားဆင်ခဲ့ရတာပါခင်ဗျာ
တငယ်ချင်းရှေးဆင်းတဲ့ဘဝအမြဲချုံနေပါစေအောင်မြင်ပါစေ